Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ခါနေ2018ခုနှစ်ဩဂုတ်လ20ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစိုင်းလိုမီတာ25 32 51နဲ့စိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမသင်္ကီထိုက်ပါရှင်။ဒီကနေ့ညပိုင်းသတင်းတွေကိုကိုရရန်နိုင်တဲ့အထူးချင်းညမှာပါ။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ပြန်ပြီးဆွဲဖမ်းဆီးခံရတဲ့အခီးစဲတွေတဲကအများစုပြန်ပြီးလွတ်မြောက်လာပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့စင်ကာပူဝါရဲ့ဝင်ကြီးဂူချောက်တောင်နဲ့တွေ့ဆုံပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ writer သတင်းတောက်တွေရဲ့အမှုမှာအပြစ်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်လ28ရက်နေ့မှာအပြီးသက်စီရင်ချက်ချပါမယ်။ writer သတင်းတောက်တွေရဲ့သဘောထားဘယ်လိုရှိပါသလဲ။
ကျွန်တော်တို့ဟာသတင်းသမားရှင်းဖို့နဲ့အညီသတင်းတွေကိုလိုက်ခဲ့တာပါဖြစ်တယ်။ဒီမှာနိုင်ငံရဲ့အကျိုးစီးပွားကိုရုံရော့အောင်ဆိုတဲ့အမျိုးနဲ့ဘာတစ်ခုမှကျွန်တော်တို့လုပ်ခဲ့တာ
။အဖမ်းဆီးခံသတင်းတောက်ကိုဝါလုံးဖြစ်ပါတယ်ရှင်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်2012ခုနှစ်တုန်းကဖွင့်လှစ်ခဲ့တဲ့ဒီနီဒင်ဒုက္ခသည်စခန်းကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကပိတ်သိမ်းလိုက်တဲ့သတင်းနဲ့အတူမြမကျက်ငွေရဲ့တံမိုးအနှဲငယ်ပြန်ပြီးဒီရက်ပိုင်းပြန်တက်လာတဲ့အချိန်မှာဗဟိုဘဏ်ကနေကျက်ငွေဈေးတွေတည်ငြိမ်အောင်ဆောင်ရွက်နေတယ်ဆိုတဲ့သတင်းထိတ်တန့်ရောက်သတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာမျိုးနွယ်စုအကြီးအကဲတွေရဲ့ဂျောင်းဝင်ဆောင်ရွက်ပြီးမှုနဲ့တာလီဘန်တို့ပြန်ပြီးဆွဲခံရတဲ့ဘတ်စကာခီးတဲ့အများစုပြန်လွတ်လာပါတယ်။ခွန်တုပြည်နယ်တွင်မှဒီကနေ့တနင်္လာနေ့အစောပိုင်းခီးတဲ့တင်ကား3စင်းကနေဖမ်းဆီးထားသူခီးတဲ့12ဦးတို့ကတော့တပုံတွေကဆက်ပြီးဖမ်းဆီးထားဆဲဖြစ်တယ်လို့ပြည်ထောင်ဝင်ကြီးရဲ့အကြံပေးဘဟာမားကပြောပါတယ်။လူ60စီးလိုက်ပါနိုင်တဲ့ခီးတဲ့တင်ကားတွေမှာအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ခီးတဲ့စုစုပေါင်း190လိုက်ပါလာတယ်လို့ပြည်တွင်းသတင်းတိုလိုနျူးစ်ကဖော်ပြပါဗျ။တက္ကသိုလ်ပြည်နယ်ကနေမြို့တော်ကာဘူးကိုသွားတဲ့လမ်းမှာခီးတဲ့တွင်ကားတွေဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံကသတိရွယ်90လောက်ဟာကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနိုင်ငံကွဲပြီးဆယ်စုနှစ်6ခုကျော်ကြာကွဲကွာနေတဲ့မြောက်ကိုရီးယားနိုင်ငံကသူတို့ရဲ့ဆွေမျိုးတွေနဲ့ပြန်ပြီးတော့တွေ့ဆုံခဲ့ကြပါတယ်။တောင်ကိုရီးယားကဘတ်စကာနဲ့မြောက်ကိုရီးယားနိုင်ငံတွေကိုဖြတ်ကျော်ပြီးနိုင်ပိုင်းအကြမှာပဲနိုင်ငံကဆွေမျိုးတွေဟာမြောက်ကိုရီးယားရဲ့ကန်ကန်တောင်အပန်းဖြေစခန်းမှာဒီကနေ့တွေ့ခဲ့ကြတာပါ။သုံးရတာကာလအတွင်းမှာဒီမှာပါဝင်တဲ့တောင်ကိုရီးယားနိုင်ငံသားတွေဟာမြောက်ကိုရီးယားကသူတို့ရဲ့ဆွေမျိုးတွေနဲ့6ကြိမ်တွေ့ဆုံခဲ့ရမှာဖြစ်ပြီးတော့မြောက်ကိုရီးယားထောက်လိုင်းတွေကလည်းဒါကိုစောင့်ကြည့်သွားမှာဖြစ်ပါတယ်။2009ကစပြီးအခုလိုနိုင်ငံဆွေမျိုးတွေအကြိမ်20သာတွေ့ဆုံဘူးသေးတာဖြစ်ပြီးတော့နောက်ဆုံးကြိမ်တွေ့ခဲ့တာကတော့2015ဖြစ်ပါတယ်။1950ကနေ53အထိဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲကြောင့်မိသားစုဝင်တန်ပေါင်းများစွာကွဲပါခဲ့ကြပါလေ။နှစ်ပေါင်း50ကျော်ကြာပြီးတဲ့နောက်သူတို့ရဲ့မိသားစုဆွေမျိုးတွေနဲ့ပြန်ဆုံဖို့စောင့်နေကြသူအတော်များများလည်းတည်ဆုံခဲ့ကြသလိုအသက်ရှင်ရရှိသူအများစုကဆိုရင်လည်းအခုဆိုရင်အသက်80ကျော်နေကြဖြစ်ပါလေခင်ဗျာ
။အင်ဒိုနီးရှားနိုင်ငံလွန်ဘော့ကျွန်းနဲ့အနီးအနားကဆမ်ပါဝါကျွန်းတို့မှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်တည်ဆုံသူအနည်းဆုံးလူ10ဦးတည်ဆုံရပါတယ်။6.9 မဂနီတုပြင်းအားရှိတဲ့ငလျင်ကြောင့်အဓိကသေဆုံးရတဲ့အကြောင်းရင်းကအဆောက်အဦနှင့်ပြုကြတာကြောင့်ဖြစ်တယ်လို့ဗိဒုက္ခစီမံခန့်ခွဲရေးဌာနပြောခွင့်ရကပြောပါတယ်။လွန်ဘုတ်ကျွန်းမှာပြင်းအား 6.3 မဂနီတုတဲ့ငလျင်လှုပ်ခတ်ပြီးနိုင်ရီပိုင်းအခြားမှာငလျင်ထပ်လှုပ်ခဲ့တာပါ။နောက်ဒီကျွန်းပေါ်ကဒေသအများအပြားလည်းလျှက်စင်ပြီးပြတ်တောက်သွားပါတယ်။မနေ့တနင်္ဂနွေနေ့ငလျင်တွေရဲ့နောက်ဆက်တွဲငရင်တွေအချိန်မောင်းရှာနဲ့ချီပြီးဆန်းချင်းတင်လှုပ်ခတ်ခဲ့ပြီးကျွန်းမှာမြေပြိုကျမှုတွေဖြစ်ခဲ့သလိုဒေသခံတွေလည်းလမ်းမတွေပေါ်ကိုကြောက်လန့်တကြားထွက်ပြေးခဲ့ရတယ်လို့ဘေးဒုက္ခစီမံခန့်ခွဲမှုဌာနပြောခွင့်ရကပြောပါတယ်။လမ်ဘုတ်ကျွန်းမှာပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကလည်းလူပေါင်း400ကျော်သေဆုံးခဲ့ရတဲ့ငလျင်ကြီးလှုပ်ခတ်ခဲ့ပြီးနောက်မနေ့ကငလျင်ထပ်လှုပ်ခဲ့တာလည်းဖြစ်ပါတယ်။
အီရန်နဲ့ရရှိလာတဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကအသုံးကျဘူးလို့အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးကဒီကနေ့မှပြောဆိုလိုက်ပြီးတော့အီရန်ပေါ်ပေါ်ပြီးဖိအားပေးနိုင်ရေးအတွက်ဥရောပမဟာမိတ်တွေကိုတွန်းအားပေးဖို့အမေရိကန်ဘက်ကဆောင်ရွက်နေတယ်လို့လည်းပြောလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးနဲ့ဒုတိယမြောက်နေ့အဖြစ်တွေ့ဆုံဆွေးနွေးခဲ့တဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကဂျေရုဆလင်မြို့မှာအခုလိုပြောဆိုခဲ့တာပါ။ Iran nuclear lana yashi dame yego jodin da si nai mo, amin zon uza be pibiro di che jang be, American zama Trump ga natao sang agune Iran nuclear da wadu ni jagane, no trouble sombia kebi, si wai danka peso murigo bian la chama kea pide lo le, American muda lo noe chan be balton ga piobare, nuclear ye da wadu ni jago, Iran e, American Britain tiyo piente Russian e chamni ro jama, da wadu ge jara piobare kamiya.
ဒီရေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့ဒီနေ့မှနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။စင်ကာပူနိုင်ငံကိုအလုတ်သဘောခီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့လီခွမ်းယူပြည်သူ့ရေးရာမူဝါဒကျောင်းကိုတွားရောက်ပြီးကျောင်းဘုတ်အဖွဲ့အကြီးအကဲဖြစ်တဲ့ဝါရင့်ဝင်းကြီးကိုချောက်တောင်နဲ့တွေ့ဆုံပါတယ်။စင်ကာပူသမ္မတဟာလီမာယာကွတ်နဲ့လည်းမနေ့ဖြန်မှတွေ့ဆုံမှာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီရှန်လွန်းရဲ့ဖိတ်ကြားချက်နဲ့လေးရကြာခီးစဉ်ကိုမနေ့တနင်္ဂနွေနေ့ကစတင်ခဲ့တာပါစင်ကာပူနဲ့မြန်မာကြားဒီနှစ်ကုန်မှာနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုသဘောတူညီချက်လက်မှတ်ရေးထိုးတာအပါအဝင်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နေချိန်မှာပဲအခုလိုခီးစဉ်စတင်တာဖြစ်ပါတယ်ဒေါက်တာဆူဂျီဟာဩဂုတ်လ21ရက်နေ့အင်ကာနေ့မှာပဲ Grand Hyatt Hotel မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်မှုများနှင့်ရှေလန်ခီဆိုတဲ့ခေါင်းစဉ်နဲ့43ချိန်မြောက်စင်ကာပူလက်ချာမူဝါဒရေးရာမင်ကွန်းပြောမှာဖြစ်ပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးတောင်ထွန်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင်းတမရရုံးဝင်ကြီးဌာနဒုတိယဝင်ကြီးဦးမင်းသူနိုင်ငံခြားရေးဝင်ကြီးဌာနကအစည်းအမြင်အရာရှိကြီးတွေပါလိုက်ပါသွားတာဖြစ်ပါတယ်။
အမေရိကန်သမ္မတ Trump ရဲ့ရွေးကောက်ပွဲအွန်လိုင်းမန်နေဂျာဟောင်ပေါ်မန်နဖို့အပေါ်ခေါင်းနဲ့ဘဏ်ငွေကြေးကိစ္စတွေမမမကန်လုပ်မှုနဲ့တရားစွဲဆိုထားတဲ့အမှုမှာအပြစ်ရှိမှဖြစ်ဆုံးဖြတ်ရမယ်ကုန်သမားရေးအဖွဲ့ဝင်တွေဟာဒီကနေ့တင်းတလာနေ့မှာတော့တတိယမြောက်နေ့ဖြစ်တဲ့ဒီမှုကိုဆက်ပြီးတော့စဉ်းစားဆွေးနွေးကြမှာဖြစ်ပါတယ်အမျိုးသား6ယောက်နဲ့မြေသမီး6ယောက်ပါဝင်တဲ့ဒီကုန်သမားရေးအဖွဲ့ဟာဗာဂျီးနီးယားပြည်နယ်မှာရှိတဲ့တရားရုံးမှာပြီးခဲ့တဲ့သတင်းပတ်ကလေးကတကပိတ်ဆွေးနွေးနေကြတာပါနှစ်ပတ်ကြာတရားစီရင်မှုအတွက်မှာဆိုရရှိနေတဲ့ဘက်ကMr. Manafort ဟာအမေရိကန်ပြည်ထောင်စုမှာအခွန်မဆောင်ကျင်တာကြောင့်ပြည်ပမှာရှိတဲ့ဘဏ်စည်းရုံးတွေမှာဒေါ်လာသန်းပေါင်းများစွာဖွက်ထားခဲ့တယ်လို့ဆိုပါတယ်။ Mr. Manafort ဟာသမ္မတ Trump ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့မှာပါဝင်ကယာယီကနေဖြောက်ချခံရတဲ့ Ukraine သမ္မတ Hong Victor Yanukovych အတွက် message စည်းရုံးတွေလုပ်ပေးခဲ့ပြီးတော့အဲ့ဒါကနေငွေအများစုကိုရခဲ့တာဖြစ်တယ်လို့ဆိုရရှိနေတယ်ကဆွဆွဲပါတယ်။ Manafort ရှင်းနေဒီဘက်ကတော့တသက်တယောက်မှမခေါ်ခဲ့သလိုဒီမှုမှာ Manafort အပြစ်ရှိတယ်ဆိုတာကိုလုံလောက်တဲ့တသက်တွေအထောက်အထားမပြနိုင်ခဲ့ဘူးဆိုပြီးတော့လည်းပြောခဲ့ပါတယ်ခင်ဗျာ။
ကက်သလစ်ခရီးယန်ကျောင်းတော်မှာကလေးငယ်တွေအပေါ်ဖုန်းတော်ကြီးတွေရဲ့လိင်ပိုင်းဆိုင်ရာကျူးလွန်မှုတွေနောက်ထပ်ဖြစ်မလာအောင်ကာကွယ်ဖို့ဒီလိုကျူးလွန်မှုတွေရှိခဲ့ရင်လည်းဖုံးကွယ်မထားနိုင်ရည်အသေးချာဆောင်ရွက်ချဖို့ဒီကနေ့တနင်္လာနေ့မှာပဲကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်စကမိန့်ကြားလိုက်ပါတယ်။ကက်သလစ်ဖုံးတော်ကြီးတွေရဲ့လိင်ပိုင်းဆိုင်ရာထိပါကျူးလွန်မှုတွေနဲ့ပတ်သက်လို့မကြာခင်ကဖော်ထုတ်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့ကဘာတလွားကကက်သလစ်ဘာသာဝင်တွေထံပေးပို့တဲ့စာမှာပိုယဟန်မင်းကြီးကအခုလိုမိန့်ကြားလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်တော်စုပင်ဆယ်ဗေးနီးယားပြည်နယ်ကခရီးယန်ဂိုင်းအုပ်သာသနာနယ်6ခုမှာနှစ်ပေါင်း90အတွင်းဖုံးတော်ကြီး300ကျော်ကကလင်းငယ်1000ကျော်ကိုထိပါစော်ကားခဲ့တယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်ခုံတမာရီအဖွဲ့ရဲ့အစီရင်ခံစာကဖော်ပြခဲ့တာပါ။အတိတ်မှာဖြစ်ပျက်ခဲ့တာပဲလို့ပြောနိုင်ပေမဲ့လည်းဒီလူတွေရဲ့နာကြီးချက်တွေကိုခန်းစားသိရှိကြရမယ်လို့ပိုယဟန်မင်းကြီးကသူ့ရဲ့စာထဲမှာမိန့်ကြားထားပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့18ကြိမ်မြောက်အာရှအကစားပြိုင်ပွဲရဲ့ပေါ်လုံးပွဲမှာတော့မြန်မာတင်းကအီရန်ကိုအနိုင်ရတော့ပါတယ်။အုပ်စုအဖွဲ့နောက်ဆုံးပွဲစဉ်ကိုဒီကနေ့ကစားကြတာမှာမြန်မာကအီရန်ကိုနှကိုးကိုမရှိနဲ့နိုင်ခဲ့တာပါ။မြန်မာအတွက်ဂိုးတွေကိုတော့လွန်မိုးအောင်နဲ့ထပ်ဖြိုးဝေတို့က56မိနစ်နဲ့68မိနစ်တည်းမှာအသီးသီးသွေးယူခဲ့တာလည်းဖြစ်ပါတယ်။အောက်စုအဖက်တခြားပွဲစဉ်မှာတော့မြောက်ကိုရီးယားကဆော်ဒီအာရေဗျာကို3-0မရှိနိုင်နိုင်သွားပါတယ်။ဒါကြောင့်အောက်စုအဖက်မှာ၄သင်းစလုံးဟာတပွဲနိုင်တပွဲစီတပွဲရှုံးနဲ့၄မက်စီရကြပြီးတော့အီရန်ကဂိုးကွာချက်ချက်အပေါင်းတင်တဲ့ထိပ်စိမ်းပေါ်ရှိနေပြီးတော့မြောက်ကိုရီးယားနဲ့ဆော်ဒီကဂိုးကွာချက်ချက်3ညမြန်မာကဂိုးကွာချက်ချက်အနှုတ်တင်တဲ့အောက်စုမှာအဆင့်၄ဖြစ်ခဲ့ပါတယ်ခင်ဗျာ။
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးကလည်းတင်းမာမှုတွေတိုးလာနေတဲ့တစ်ချိန်မှာပဲတရုတ်သမ္မတရှီဂျင်းပင်ဟာမြောက်ကိုရီးယားနိုင်ငံကိုလာမယ့်စက်တဘာလမှာတွားရောက်မယ်ဆိုတဲ့သတင်းတွေကြောင့်တရုတ်ဆိုရအနေနဲ့မြောက်ကိုရီးယားအပေါ်အရေးယူပိတ်ဆို့မှုတွေကိုရှော့ချပေးတော့မလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာပါတယ်။ဒွန်ဟွာတဲ့ကတူက ကျောင်းနိုင်ငံဟာမြောက်ကိုရီးယားရဲ့တောင်ဆိုချက်အတိုင်းလှုပ်ဆောင်နေတယ်လို့ပြောလိုက်ပါတယ်။တရုတ်သမ္မတရှီဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ဖိတ်ကြားချက်အရကျောင်းရံကျုံမှာစက်တင်ဘာလ9ရက်နေ့ကျရင်ကျင်းပမယ်မြောက်ကိုရီးယားနိုင်ငံတည်ထောင်ခြင်းနှစ်ခုနှစ်ဆယ်ပြည့်အခမ်းအနားကိုတက်ရောက်နိုင်တယ်လို့စင်ကာပူနိုင်ငံတို့ The Straits Times
တနင်္လာညချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝင်နဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတော့တွေအမှုမှာအပြစ်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်လ29ရက်နေ့မှာအပိသက်စီရင်ချက်ချတော့မှာပါ။ရိုက်တ နားဆင်ပါရှင်
။ဒီကနေ့ရုံထုတ်မှာတော့နှစ်ဖက်ရှိနေတွေကသတင်းသမားနှစ်ယောက်အပေါ်နိုင်ငံတော်လိုအပ်ချက်အဥပဒေနဲ့အရေးယူသင့်မသင့်ကိုတစ်ဖက်နဲ့တစ်ဖက်ကအချက်အလက်တွေနဲ့တင်ပြကြတာဖြစ်ပါတယ်။သတင်းတော်နှစ်ဦးလုံးမှာလုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝဲတွေ့ရှိခဲ့ရသလိုငြိမ်းချမ်းရေးရယူထားတာမရှိတဲ့တိုင်းရင်းသားအချို့ရဲ့ဖုန်းနံပါတ်တွေကိုရိုက်တာသတင်းသမားတွေဖုန်းထဲမှာတွေ့ရတယ်လို့တရားလိုရှိနေတွေကတရားရုံးကိုပြောပါတယ်။တရားဝင်ပြည်တွင်းမှာသတင်းထုတ်လုပ်ဖြန့်ချီရာမလုပ်တဲ့သတင်းရောင်းစားတဲ့နိုင်ငံခြားသတင်းဌာနတွေစီမှာဒေါ်လာရယူကသတင်းပြန်လည်ရောင်းချတာတွေရှိနေတာကြောင့်နိုင်ငံတော်လိုအပ်ချက်အဥပဒေနဲ့အရေးယူသွားဖို့တင်ပြခဲ့တာတွေရှိပါတယ်။ရိုက်တာသတင်းတော်နှစ်ဦးအပေါ်နိုင်ငံတော်လိုအပ်အဥပဒေနဲ့ဆွဲချက်ကိုတရားရုံးကလက်ခံပြီးနောက်ကြားနာစစ်ဆေးရမှာအခုလာမယ့်ဩဂုတ်လ28ရက်နေ့မှာတော့သူတို့မှာအပြစ်ရှိမရှိဆိုတာကိုတရားရုံးအနေနဲ့စီရင်ဆုံးဖြတ်သွားမှာဖြစ်ပါတယ်။ရိုက်တာသတင်းသမားနှစ်ယောက်ရဲ့ရှေ့နေတွေကတော့လျှို့ဝှက်အဥပဒေနဲ့ညှိစွန်းတာမရှိသလိုသတင်းသမားတာဝန်ကိုသာထမ်းဆောင်ခဲ့ပြီးအပြစ်မရှိပဲထောင်ချောက်ဆင်ဖမ်းခံရတယ်လို့ပြောနေပါတယ်။ဒါကြောင့်လဲသတင်းတော်နှစ်ဦးစလုံးကိုအပြစ်မပေးဘဲတရားရှင်လွှတ်ဖို့တရားရုံးထံလျှောက်ထားပါတယ်။ဆွဆွဲခံရသူရိုက်တာသတင်းတော်ကိုကျော်စိုးဦးကတော့တရားရုံးကတရားမျှတစွာဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်နေပါတယ
်။ဆောက်ဆုံးဆုံးဖြတ်ချက်ကိုဆက်လာနိုင်လို့မျှော်လင့်ပါတယ
်။ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝဲတွေ့ရှိတယ်လို့ဆိုပြီးရိုက်တာသတင်းဌာနကသတင်းတော်နှစ်ယောက်ကိုပြီးခဲ့တဲ့ဒီဇင်ဘာလတည်းကဖမ်းဆီးစစ်ဆေးခဲ့တာပါဒီနှစ်ဇန်နဝါရီလမှာတော့တရားရုံးတင်စစ်ဆေးခဲ့တာဖြစ်ပြီးဒီမှုဟာ6လနီးပါးကြာမြင့်နေပြီဖြစ်ပါတယ်ရိုက်တာသတင်းတော်ကိုဝါလုံးကတော့ဆွဆွဲထားတဲ့ဆွဆွဲချက်တွေအတွက်တရားလိုဘက်ကတက်တေခိုင်ခိုင်လုံလုံမပြနိုင်ခဲ့ဘူးလို့ဆိုပါတယ
်ကျွန်တော်တို့ဟာသတင်းသမားရှင်းဖို့နဲ့အညီသတင်းတွေကိုလိုက်ခဲ့တာပါဖြစ်တယ်ဒီမှာနိုင်ငံရဲ့အကျိုးစီးပွားကိုရုံရုံအောင်ဆိုတာမျိုးလည်းဘာတစ်ခုမှကျွန်တော်တို့လုပ်ခဲ့တာမျိုးမရှိဘူးအဲ့တော့ဒီနေ့နောက်ဆုံးကျွန်တော်ပြောနိုင်တာကကျွန်တော်တို့မှလုံးဝအပြစ်မရှိပါဒါမဲ့အပတ်မှာဒီ28ရက်နေ့မှာဒီရုံတော်ကနေပြီးတော့စုံစမ်းမဲ့နေသားမှလည်းပဲပြည်လို့ချက်တွေနဲ့အတူပေါ့လေအဓိကတော့ဒီကျွန်တော်တို့ယုံကြည်တဲ့ဒီမိုကရေစီတရားမျှတမှုနဲ့သတင်းလွတ်လပ်ခွင့်ပေါ်မှာအခြေခံပြီးတော့ဒီကျွန်တော်တို့အပြစ်မရှိတဲ့ကိစ္စကိုရုံတော်ကမျက်မျက်တာတာဟိုဆုံးဖြတ်ပြီးတော့ကျွန်တော်တို့ကိုလွတ်ပေးမယ်လို့ကျွန်တော်တို့ဟိုအခိုင်အမာကျွန်တော်တို့ယုံကြည်ထားပါတယ်
ရိုက်တာသတင်းသမားတွေရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်စောကတော့တရားလိုရှေ့နေရဲ့တင်ပြချက်တွေနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ဝေဖန်လိုက်ပါတယ
်အခုတက်တည်ထင်ရှားပြဖို့တာဝန်တို့မှာဟိုတိတ်ပြီးတော့မအောင်မြင်ဘူးအောင်မြင်တဲ့အခါကျတော့ရုံးမှာကောက်ချက်ဆွဲပြီးတော့ရတယ်အဲ့တော့အဲ့ဒီကောက်ချက်တွေကသူတို့တင်ပြတဲ့တရားခဏရဲ့တက်တည်ခဏတင်လိုပြတက်တည်ပြီးတဲ့တက်တည်ခဏချက်တွေကိုပေါ်လွှတ်လာလို့ရှိတယ်လို့ကျွန်တော်တို့ကောက်ချက်ချပါတယ်
လက်ရှိအမှုအခြေအနေနဲ့လာမယ့်တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဘယ်လိုမျှော်လင့်နိုင်မလဲဆိုတဲ့ VOA မေးမြန်းချက်ပေါ်သူက
ဒီအမှုစပြီးတော့ဂိုင်းဒုံးက အင်မတန်ကိုကျွန်တော်တက်ကြွားတယ်အင်မတန်ကိုကျွန်တော်မျောလင်းရဲ့ရှိလွတ်မှာပဲလွတ်အောင်ချလိုက်ရဲ့ဆိုနောက်တစ်ခါနည်းနည်းလေးယော့တယ်နောက်ကိုမိုးရနိုင်တက်တည်ကြွားချက်မှာကျွန်တော်ပြန်တက်လာတယ်နောက်တစ်ခါနောက်ပိုင်းမှာကျွန်တော်တို့ကနည်းနည်းကျွန်တော်ပြန်ယော့တယ်အဲ့ဒါနိုင်ငံတကာအခြေအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကနော်အဲ့ဒီဟိုနိုင်ငံတော်အတိုင်းပင်ကိုယ်တိုင်ကပြောလိုက်တဲ့စကားတွေပါတည်းကကျွန်တော်ကတော်တော်လေးကိုယော့ပါတယ်အဲ့တော့အခုတော့ဟိုကျွန်တော်မျှော်လင့်ချက်အပြည့်ထားပါတယ်ဒါပေမဲ့ဟိုအဆိုးတော်လည်းကျွန်တော်ကပြင်ဆင်ထားမယ်အနေနဲ့ရှိတဲ့အခြေအနေပါပဲ
တရင်တော့တွေကိုတရားဆွဲဆိုထားတဲ့ဆွဲချက်ဟာပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တည်ဆဲဥပဒေအရအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်14နှစ်အထိပြစ်ဒဏ်ချမှတ်နိုင်ပါတယ်နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကုလသမဂ္ဂအပါအဝင်နိုင်ငံတကာကရိုက်တာသတင်းသမားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်။တစ်ချိန်တည်းမှာပဲရိုက်တာသတင်းတော်နှစ်ယောက်အဖမ်းခံရတဲ့ကိစ္စဟာမြန်မာနိုင်ငံအရတားအစိုးရလက်ထက်သတင်းလွတ်လပ်ခွင့်အခြေအနေကိုတိုင်းကြားတဲ့ပေဒံတစ်ခုအဖြစ်လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသတင်းသမားကာကွယ်ရေးအဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်ရှင်။
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့ကအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့နေဒီင်ဒုက္ခသည်စခန်းကိုပိတ်သိမ်းလိုက်ပြီးဖြစ်ပါတယ်။စခန်းမှာရှိတဲ့အိမ်အောင်သူတွေအလုံးကိုနေဒီင်ကျေးရွာအနီးမှာပဲပြန်လည်နေရာချပေးခဲ့ပါတယ်။ဒီလိုပိတ်သိမ်းတာကတော့စခန်းမှာနေထိုင်သူတွေရဲ့သဘောတူညီချက်အရဆောင်ရွက်တာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့2012ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပေါ်တဲ့ပြိပကကြောင့်ဖွင့်လှစ်ခဲ့တဲ့ကြောက်တော်မျိုးနယ်နိဒင်ရွာအနီးက IDP ကဒုက္ခသည်စခန်းကိုတင်းငွေနေနေကပိတ်သိမ်းလိုက်တာဖြစ်ပါတယ်။စခန်းပိတ်သိမ်းလိုက်တဲ့အခြေအနေကိုရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ကအခုလိုပြောပါတယ
်။သူတို့ကတော့အဲနိဒင်ရွာပေးမှာပါနော်အဲလိုမျိုးကမ်းနဲ့နေနေတာလေပြိုက်ကအဲဒီနိဒင်ရွာနားမှာပါပဲပေးမှာပဲ။အိမ်ပြန်ဆောက်ပေးပြီးတော့ကျွန်တော်တို့နေရာပြန်ချပေးတာပေါ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့အဲ့မှာအိမ်အောင်စုက85စုလောက်ရှိတယ်နောက်လူကြီးဆိုရင်တော့980လောက်ရှိမှာပေါ့လူကြီးအဲ့လုံးကြီးအိမ်လေးတွေပေါ့85လုံးမိသားစုတစုတည်းအိမ်တစ်လုံးပေါ့နော်အဲ့ဒါလေးကျွန်တော်တို့ဆောက်ပေးထားတာရှိတယ်အဲ့မှာပြီးတော့အဲ့ဒီထဲမှာကျွန်တော်တို့လမ်းလေးတွေပါလေးပါတယ်နောက်အဲ့လိုမျိုးပေါ့တခြားဒီလိုအပ်မဲ့ဟာလေးတွေဝိုင်းဝန်းပြီးတော့လုပ်ပေးထားရှိတယ်ခင်ဗျာပြောမယ်ဆိုရင်ဒီပြည်တော်စုဆွေးရပါတယ်ပြည်နယ်ဆွေးရလည်းပါတယ်ပေါ့နော်ပြီးတော့အဲ့ IDP တွေကိုယ်တိုင်ပေါ့နော်သူတို့နဲ့လည်းညီနိုင်တယ်ပြီးတော့အဲ့မှာရှိတဲ့ရွာပေါ့နေတဲ့ရွာပေါ့နော်ဘာလို့သူတို့ရွာမှာဟိုဘေးမှာထားတာ哦အဲ့ဒါနေတဲ့ရွာနဲ့လည်းကျွန်တော်ညီနိုင်တယ်ဘာလို့ညီနိုင်ပြီးတော့ဆောင်ရွက်တာပါခင်ဗျာဟုတ
်နေတဲ့စခန်းပြန်လည်နေရာချထားရေးအတွက်ဆောင်ရွက်ရမှာရေရှည်ဘဝရက်တည်ရေးအတွက်ပါလှုပ်ဆောင်ပေးသွားမှာဖြစ်ကြောင်းဒေါက်တာအောင်သူရင်ကဆက်ပြောပါတယ
်သူတို့ဒီအလုပ်ကိုင်ခွင်လန်းလေးတွေနောက်တစ်ခါဒီကျွန်တော်တို့ဒီသူဟိုစားပေါ့လိုအပ်မဲ့ပညာရေးပါညာပေါ့နော်အဲ့ဒီအတွက်ကိုပါကျွန်တော်တို့ကဒီရေရှည်အတွက်ကိုဆောင်ကိုရေရှည်ဆိုတာအတွက်ကိုဘယ်လိုဖောင်းလဲသူတို့ချောင်းပေါ်သူတို့ရည်တည်နိုင်သွားတဲ့အချိန်တစ်ခုတည်းပေါ့နော်အဲ့ဒါလေးတွေကိုကျွန်တော်တို့ကဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးသွားမှာပါခင်ဗျာဟုတ
်ညစ်တဲ့စခန်းတာဝန်ခံဦးကျော်အေးကစခန်းပိတ်သိမ်းပြီးနေရာတစ်ကိုပြောင်းရွှေ့တာနဲ့ပတ်သက်လို့အခုလိုပြောပါတယ
်ညာသမားတို့မဟုတ်ပါကျွန်တော်ဘက်ကသဘောတူညီချက်ကိုရည်ရည်နဲ့လုပ်တာပါရောလာနေတဲ့ဒီမှာတော့ဟိုဒီတော့ဒီသားတို့ဒါတို့ရတာတော့ဆန်ပြေတာတော့ရှိပါတယ်အကြီးကလောဆဲမှာကဟိုအကောင်းဝန်ဝန်ရောက်ဆိုင်ရတဲ့ဒီစားနေချာတို့ပါတို့ဒီလုံငယ်ပိုင်းကျေးဇူးပါဒီအနေနဲ့ပြောရရင်ကျွန်တော်တို့ရေးပါဒါတရားပြန်မနေရလဲကျွန်တော်တို့ဒီဒေါက်တာဦးသိန်းကိုပြောဆောက်လိုက်ပါတယ်တောင်းပါ
ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ပြိပခဖြစ်ပွားပြီးတဲ့နောက် IDP ဒုက္ခသည်စခန်း19ခုဖွင့်လှစ်ခဲ့ပြီးကော်ဖီအာနာကော်မရှင်ရဲ့အကြံပြုချက်အရစခန်းတွေပိတ်သိမ်းဖို့အတွက်ဆောင်ရွက်နေတာဖြစ်ပါတယ်လောလောဆယ်2019ခုနှစ်အတွင်းကရန်ပြဲမြို့နယ်တန်းရွာရှိစခန်းကြောက်ဖြူမြို့နယ်ကကညင်တော်စခန်းပေါတော်မြို့နယ်ကျင်းကြီးပြင်ကမင်းသာဖာစခန်းတစိတ်တစ်ပိုင်းကိုပိတ်သိမ်းခဲ့ပြီး2018ခုနှစ်မှာတော့ကြောက်တော်မြို့နယ်ကနေတင်စခန်းကိုပိတ်သိမ်းခဲ့တယ်လို့မြေပုံမြို့နယ်တောင်ပေါ်စခန်းကမိသားစု600လောက်အနက်က100လောက်ကိုရွှေ့ပြောင်းထားပြီးဖြစ်ပါတယ်ရွှေ့ပြောင်းဖို့ညှိနှိုင်းနေတဲ့စခန်းတွေကတော့စစ်တွေမြို့နယ်ကတက်ကြဲပြင်စခန်းကောင်းတုတ်ကစခန်း1နှစ်နဲ့ကြောက်ဖြူမြို့နယ်ကကြောက်တလုံးစခန်းတို့ဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကဖြစ်ပွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်း ARSA အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့တဲ့နောက်ပိုင်းမှာလူ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားကြောင်း UNHCR ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထုတ်ပြန်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့ ARSA အဖွဲ့ကထပ်မံတိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်မောင်တော်မျိုးနယ်အတွင်းမှာလုံခြုံရေးတင်းကျပ်ထားပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကမြန်မာကျပ်ငွေတန်ဖိုးကျဆင်းမှုတွေဖြစ်ခဲ့ပြီးတော့အမေရိကန်ဒေါ်လာကိုကျပ်1530ကျပ်အထိကျဆင်းခဲ့ရတာနေပြီးတော့ဒီကနေ့မှာတော့1480ကျပ်အထိဈေးပြန်တက်သွားပါတယ်မြန်မာနိုင်ငံဗဟိုဘဏ်ကပုဂ္ဂလိကဘဏ်တွေကိုဒေါ်လာတွေထုတ်ရောက်လာငွေထုတ်ချီးရာတွေလုပ်ခဲ့ပြီးတော့ကျပ်ငွေဈေးတည်ငြိမ်အောင်လို့ကြိုးစားနေပါတယ်လေးလာသုံးသက်သူတွေကတော့ငွေလဲလှယ်နှုန်းအခြေအနေတွေကိုရက်အနည်းငယ်ကြာတဲ့အထိစောင့်ကြည့်ဖို့လိုတယ်ဆိုပြီးသုံးသက်ကြပါတယ်အပြည့်အစုံကိုတော့ကိုကောင်းစံဟိန်ပြောပြပေးပါရှင
်ပြီးခဲ့တဲ့ဇွန်လကပိုင်းကစပြီးမြန်မာကျပ်ငွေတန်ဖိုးတွေစက်တိုက်ကျဆင်းလာခဲ့ရမှာဒေါ်လာကိုမြန်မာငွေ1560ကျော်အထိကျဆင်းသွားခဲ့ပါတယ်မြန်မာနိုင်ငံဗဟိုဘဏ်ကကျပ်ငွေတန်ဖိုးကျလာအောင်ပြန်ထိန်းဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့တရက်မှာအထိတရက်ကိုဒေါ်လာ3000ထုတ်ရောင်းရကနေအခုဆိုနေ့စဉ်တန်းနဲ့ချီပြီးထုတ်ရောင်းနေပါတယ်တစ်ချိန်တည်းမှာပဲပုဂ္ဂလိကဘဏ်တွေကိုဒေါ်လာငွေတွေထုတ်ဈေးဖို့ကိုလည်းစီစဉ်နေပါတယ်ဒီကနေ့မှာတော့အမေရိကန်ဒေါ်လာ1ဒေါ်လာကိုမြန်မာကျပ်ငွေ1480ကျပ်အထိပြန်ချသွားပါတယ်စီးပွားရေးပညာရှင်ဦးမခင်ကတော့အခြေအနေကတိတိကျကျပြောလို့မရသေးဘူးလို့ရှင်းပါတယ
်ဟုတ်ကဲ့ဆောင်းကြည့်ဖို့လို့ငါလည်းဆိုဟိုလည်းရာဟင်းလေးကတက်နေတာရှိနေဆော့ပြည်ရေးမှာဒေါ်လာမျိုးစီးပွားဘူးတန်းတွေကသူတို့လုံးချက်ရှိတာသူတို့လုံးတက်နေသူစားတယ်သူတို့လုံးနေဆိုအဓိကမှာကျွန်တော်ကိုပြောပြရတဲ့ကိုတက်တဲ့အပိုင်းပေါ့နော်ဒီပိုင်းကတော့ဟိုပြန်တည်ငြိမ်မှုလာလာတော့ရှိတာပေါ့နော်ဒီအဲ့ဒါတော့တစ်ချက်ဆောင်ကြည့်ရမယ်အဓိကတော့တည်ငြိမ်သွားဖို့ပါပဲတည်ငြိမ်သွားဖို့ဆိုတော့ကျွန်တော်တို့ငါတို့ဒီဘက်တိုင်းမှာပြန်ရတာတော့ဒီ1000ရနဲ့1500ကျားမှာပေါ့နော်1000ရကစပတ်ချာလင်းမှာဒီပြီးကားလေးကိုပြောပြနေကြတာပေါ့ကျွန်တော်ဆောင်ကြည့်ရမယ်ချင်းနဲ့
စီမားရေးပညာရှင်ဦးခင်မောင်ညိုဘောဂဗေဒကတော့မြန်မာကျပ်ငွေတန်ဖိုးတက်လာဖို့ဆိုရင်ဘဟုပိုင်ရဲ့အရေးကြီးလှုပ်ဆောင်ချက်တွေကအဓိကကြတယ်လို့မြင်ပါတယ်
။ချစ်စီကျင်တာပြောရင်တော့ထိနိုင်စီကျင်တာပေါ့နော်အခုလိုမျိုးပဲအဲကြစီကျင်နေနော်ဒေါ်လာဈေးကိုကြစီကျင်တာပေါ့ဒါပေမဲ့အခုကတော့မနေ့ကအချိန်ဒီနေ့ကနေ့အချိန်ဒီပြောရင်တော့အခုရက်ပိုင်းမှာဒေါ်လာကနည်းနည်းလေးပြန်ပြီးတော့အားနေတာလည်းတွေ့ရတာလေအဲ့တော့ဆရာတို့ကဟိုကထိန်းချုပ်တဲ့အပိုင်းရင်တော့ဟိုဘက်ကဒေါ်လာရဲ့အခြေအနေဒီနှစ်ခုပေါင်းပြီးတော့ဆိုတဲ့အခြေအနေတွေကတော့ကျနေတာပေါ့လေဒါပေမဲ့ဒေါ်လာလည်းဘယ်လိုဖြစ်လဲဆိုတာပြောလို့မရဘူးလေနော်အဲ့တော့အလားအလာဘယ်လိုလဲဆိုတာပြောရတာခက်တယ်နော်ဒေါ်လာဈေးပုံပိုင်းရင်အနာဆရာတို့ရေအခုဘိုးဘန်ကလုပ်တဲ့ကိစ္စတွေကိုဘယ်လောက်ထိထိရောက်လဲဆိုတဲ့ပုံပေါ်လည်းမူတည်တာပေါ့
မြန်မာနိုင်ငံကျပ်ငွေတန်ဖိုးကျဆင်းမှုကိုဘိုးဘန်တခုတည်းကကယ်တွင်နိုင်ပါမလားဆိုပြီးမိကုန်းထုတ်မှုတွေလည်းရှိနေပါလေနိုင်ငံကျောင်းဝင်ရောင်းဝယ်တဲ့အခါဘဟုဘဏ်နှုတ်ထားရဲ့ 0.8 ရာခိုင်နှုန်းအထိသာအလျှော့တင်းဈေးကစားခွင့်ပြုထားတဲ့တကက်သက်ချက်ကိုပြီးခဲ့တဲ့အပတ်ကပဲဘဟုဘဏ်ကပယ်ဖျက်ခဲ့ပါတယ်အခုမြန်မာကျပ်ငွေလဲနှုန်းပြန်တက်လာတဲ့ဆိုပေမဲ့လေဒေါ်လာဈေးရဲ့ရခဲ့မှုအဖြစ်တခြားအခြေခံစားကုန်တွေဈေးတက်လာနိုင်တာကြောင့်စီးပွားရေးသမားတွေအပြင်ပြည်သူတွေအားလုံးထိခိုက်နေတာမှာစိုးရိမ်နေတာတွေကတော့ပြတ်ခွေမသွားသေးပါဘူးခင်ဗျာ
ကိုကောင်းစံဟိန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဖားကက်ဒေတာကကြောက်စိမ့်လုတ်ွက်တွေနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်ဖားကက်ဒေတာကကြောက်စိမ့်လုတ်ွက်တွေအပါအဝင်တခြားနေရာတွေကကြောက်မြက်လုတ်ွက်စုစုပေါင်း400ကျော်ဒီလကုံမှာတက်တန်းကုံမှာဖြစ်ပါတယ်လက်ရှိမှာတော့အစ်စ်တူးဖော်ကွင်းထပ်မံလျှောက်ထားတာတွေကိုမြန်မာအစိုးရကရပ်ဆိုင်းထားပါတယ်ကြောက်မြက်ဥပဒေကိုလွှတ်တော်မှာပြန်လဲရေးဆွဲနေပြီးတော့သဘာဝတရားစာတအရင်းမြစ်တူးဖော်ထုတ်လုပ်ရေးလုပ်ငန်းတွေပို့ပြီးတော့မှပွင့်လင်းမြင်သာမှုဖော်ဆောင်ရေး EIDI ရဲ့အကြံပြုချက်တွေကိုအလေးထားစဉ်းစားပေးဖို့မြန်မာနိုင်ငံ EIDI သုံးဖွဲ့ဆိုင်ညွန်ပေါင်းအရက်ဖတ်လူမှုအဖွဲ့အစည်းတွေကတိုက်တွန်းနေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုဇော်ထက်ကသတင်းပေးပို့ထားတာနားဆင်ပါရှင်
။မြန်မာကျောင်းမဲကျေနပ်ရောင်းဝယ်ရေးလုပ်ငန်းရဲ့ Trade Manager ဦးတန်းစောဦးကတော့တက်တန်းကုန်သွားရဲ့လုပ်ွက်တွေအနေနဲ့လွှတ်တော်မှာပြန်လည်ရေးဆွဲနေတဲ့ဥပဒေပေါ်မူတည်ပြီးစက်လက်ဆောင်ရွက်သွားမယ်လို့ VOA ကိုပြောပါတယ
်။တက်တန်းကုန်ရက်ပဲ။တက်တန်းကုန်ရက်မယ်အစ်စ်လည်းဆက်ပြီးတော့ချမ်းသာမရှိဘူး။ဘာလို့ဆိုတော့လက်ရှိဒီတော့မှာစီရင်ဥပဒေမျိုးရှိနေတယ်အဲ့ဒါလည်းပြည့်ပြတ်သွားမယ်ကျွန်တော်တို့လုပ်ငန်းတွေဆက်နေကြတယ်အချို့ကျတော့လည်းဘာမှပြန်မလျှောက်တာမရှိဘူးတချို့ကလည်းထိန်းသိမ်းလျှောက်လျှောက်ခွင့်ပေါ့လုံးဝသူ့ဖို့ထုတ်လုပ်ခွင့်တော့မဟုတ်ဘူးထိန်းသိမ်းလျှောက်လျှောက်ခွင့်ပြန်လျှောက်တဲ့သူလည်းရှိပါတယ်တချို့ကျတော့လည်းဒီဆက်ရမ်းနေရာတွေနဲ့ဒီလူတွေရှိသေးတာပေါ့နော
်လက်ချံတက်တန်းရှိနေသေးတဲ့ကုမ္ပဏီတွေအနေနဲ့တဘာဝပတ်ဝန်းကျင်မထိခိုက်အောင်လုပ်တဲ့စံချိန်စံညွှန်းတွေအားနည်းနေပြီးရေးဆွဲနေတဲ့ကြောင့်မြတ်ဥပဒေပိုင်းမှာလည်းသဘာဝတရားစတာအရင်းမြစ်တူဖို့ထုတ်လို့ရည်စုံကများပွင့်လင်းမြင်သာမှုပေါ်ဆောင်ရေး EIDI ရဲ့အကြံပြုချက်တွေကိုအလေးထားထည့်သွင်းသင့်တယ်လို့မြန်မာနိုင်ငံ EIDI
ตรงมุ่งใส่ยมมองเจ็บแต่ดูมุ่งพูดคุยกับเลพี่เด็กตรงมุ่งมุ่งท้องอ่ะคุณรู้เปล่าวะเฮ้ยคุณไม่ได้มัวรอคุยเด็กกูไม่ใช่เด็กบอกไม่ใช่เด็กใครชอบยังไงเจ้าเจ้าไม่สวยเจ้าเจ้าจะมาลูกกงไปอะไรบ้างเนาะจำไม่ได้ก็ได้อารมณ์จะไหนจำไม่แค่สูรุ่ยมาว่าจีจ้าพี่อะไรบ้างเนาะจีจ้าพี่อะไรไม่สวยสวยไม่เลยแต่อีกาแต่อีกาเนี่ยตีจ้าเลยไม่จีจ้าเราจำมาลูกสวยอะไรแต่ก็เลยที่สวยลูกเด่นอะไรแต่อีกา ไอ้หมูเสียไอ้ดีอ่ะกองลงไอ้หมูลงจะซื้อเนี่ยป่ะพักแค่เดียวเดียวผู้เลี้ยงเนี่ยก็ไปไล่สินค้าไปอ่ะก็ไปช่วงนี้ยังใจลงเนี่ยก็ไปส่วนช่วงนี้ลงเนี่ยเรื่องนี้ก็เลยจู่มันเกิดขึ้นมาอารมณ์บางสัตว์ดีออกมาแต่ช่วงนี้บลูดอมเมสุรามันเข้ามาเสียเด็ดเลยดูดีเยี่ยงเยี่ยงเสียงแข็งเราล่ะที่เจเนี่ยบ่เนาะอารมณ์บางสัตว์ลงไปส่วนนี้ช่วงนี้เสียงเดียบ่ไม่เห็นเนาะช่วงนี้คนในเมียนามุสิตโลถ้าเราอุ้
kwa, molu ye na mi ka nga za gu kwa, mo go ga chao za chao kwa, man shu ga da kwa, su su bong li ya jo si ba e. Pogli ga pa ne, so ya bang jam ye ye na tu po gwen lai sen de go, xa yi ya na ta ra go, so ya de gu piang ka la ga sa bi, lo sang ge da lo. Xinga jam ye lu kwa bang tong chao dang jo si bi, nang sa kone nang sa shi de ma, miya su gu ya na ta ba e.
ก็จะแท้ตะเรียนไปปุ๊กเกราผิดไปเลยครับเนี่ยกูจะแท้ตะเรียนไปปุ๊กเกราผิดไปเลยใช่สับปิ๊ดไทยเนี่ยมาเนี่ยจะตะกามูยิเสวาพั้นมีแต่ตะเรียนกูตินเสร็จไปจิมาเลยไทยเนี่ยมาเนี่ยจะเชียงรายขยายเนี่ยมาญมานักงานประกันนี่ဝင်ရောက်လာတဲ့လက်နက်ไก่မူရိအုပ်စုတွေเนี่ยไทยတပ်ဖွဲ့ဝင်နေကြအောက်ကလနှစ်ဆယ်ရက်နေ့မနေ့ပိုင်းတော့ငါပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်အဲ့ဒီမှာတူးကိုအသေးဖမ်းမ 桃园街道欧苏县里，多兰阿里，谁家这里在上拉的人家跟谁有可能配对对的了吧？那拍家别看目前阿罗，俺们来看下边的那马罗，物业改问的哈，你妈那眼白骨边手抓给家家，啊，在东山教育，在这个套他们事业，没有打的五个罗，啊，对他们个路数吧嘞。物业改问的长阿里，高松龙的嘴巴，谁家这边帮雷登把问的偷的过来，他们心里个路都个表白嘞。August 啦，那谁也你妈呗，太苗白的大妈，物业希望呢不得的。目前都没有攀西的话，现在没有呢，没安可样一段嘛，谁叫谁的对比，再给忙拉的没有大的五股，也高人呢，来人攀西啊嘛，谁叫谁那对呢都攀西难的话，你来吧，太难的苗白，蓝白没有呢，阿曼阿地大也得破也特别的嘛，谁叫谁的话，超贼泥巴呢，艾斯洛克的谁叫谁记录东西呢都第一看超五股攀西难的这样子的特别的话呢。August 那十七年龙啊咯，千万起来那个工农用的库边嘛，这就要这边超生的端午来攀升米给巴些。
唐姐在 VOA 这里老买一码，这里北部给拉七八的些，这里南伢镇这里哪里搞咯？这老八辈 VOA 面妈妈也面妈爸的，是这里个三多米的，那是俺都是恁俺是这多干的，生了头里边的拉七八的，住的阿外那一位嘛咯，阿不是头里边的在看哪里撇的，是把伊看那不落家的表的面，都这样这里乱的都。都用这样是这个拿新加坡西巴的心
比如你们半夜单论是这个这个我已经讨论给你们了你们三个人们的班超哪一个可能哪一天三个米的都在那里在里在写一篇主要哪一位嘛三个米的第二个人嘛拿下来的第一次见过我们的是哪一个人过哪一段将来讨论给你们了年内跟说班超哪一个人可能哪一天是见过了三个十个十个呢那三个米的讨论给你们了 ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဩဂုတ်လ20ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိသလိုသူယုံကြည်အားအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်ကအမေရိကန်ပြည်ထောင်စုကိုပညာသင်ယူဖို့ရောက်ရှိနေခဲ့ပါတယ်။စာသင်နှစ်အစိတ်ပိုင်းတစ်ခုကိုချက်ကျော်ပြီးတဲ့အခါမှာကျွန်တော်ယုံကြည်တာတစ်ခုကကျွန်တော်တို့တွေစူးစမ်းအားထုတ်မှုနဲ့ဉာဏ်ရည်ဉာဏ်တွေမှာသူတို့တွေကိုရှင်းနိုင်စွမ်းရှိတယ်ဆိုတာပါပဲ
။ဒေါက်တာတေဆာရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်တဲ့နေရာမှာမြန်မာကျပ်ငွေတန်ဖိုးဟာလွန်ခဲ့တဲ့လပိုင်းနေ့အတွင်းတော့တဟုန်တို့ကျဆင်းနေတာကြောင့်ဒီပေါ်မှာဝေဖန်ပြောဆိုမှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။အစိုးရဘက်ကလည်းနိုင်ငံတွင်းမှာဒေါ်လာဈေးတည်ငြိမ်မှုအတွက်စ조사လှုပ်ဆောင်နေတာတွေရှိပါတယ်။ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်တဲ့နေရာမှာတော့ကျပ်ငွေတန်ဖိုးအထူးတလဲကျဆင်းနေတဲ့အပေါ်တုံ့ပြန်ပြောဆိုမှုတွေကိုဒီသတင်းလိုက်ရဲ့စီးပွားရေးခန္ဓာမှာကိုစော်ဝင်းလိုက်စူးစီးတင်ပြပေးထားတာနားဆင်ပါရှင်။
မနက်ခင်းရဲ့နိုင်ငံသားငွေလဲနှုန်းကို3.800ခန်းနှုန်းနဲ့ကျော်ပြီးအယောင်အဝယ်မလုပ်ရလို့နေ့စဉ်သတ်မှတ်ပေးထားတဲ့နှုန်းထားကိုပယ်ပြစ်လိုက်ကြောင်းဘိုဘန်ကဩဂုတ်လ13ရက်နေ့မှာရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်ငွေကလေးကတင်းရိပ်တက်နေတဲ့ဒေါ်လာဈေးဟာပြီးခဲ့တဲ့သတင်းပတ်အတွင်းဒေါ်လာကိုကျပ်ငွေ1300ကျော်တဲ့အထိတက်သွားခဲ့တယ်ဆိုတဲ့သတင်းတွေထွက်လာခဲ့တာပါလက်ရှိမှာနိုင်ငံတကာဈေးကွက်မှာလည်းဒေါ်လာငွေတန်ဖိုးမြင့်တက်နေတာကြောင့်ဒါဟာမြန်မာတနေငံနဲ့ကြုံတွေ့ရတဲ့ပြဿနာမဟုတ်ဘူးလို့အစိုးရတာဝန်ရှိသူတွေဘက်ကထုတ်ပြန်ပြောဆိုပေမဲ့လည်းမြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့တင်တာမကပဲတခြားနိုင်ငံငွေအလုံးနဲ့လဲလှယ်တဲ့နေရာမှာပါကျဆင်းနေတာပါ။ဒါ့အပြင်တခြားနိုင်ငံတွေကဒေါ်လာနဲ့လဲတဲ့နေရာမှာတန်ဖိုးကျတယ်ဆိုပေမဲ့လည်းမြန်မာကျပ်ငွေလောက်ရာခိုင်နှုန်းတိတိတသာကျဆင်းတာမျိုးမဟုတ်ပါဘူး။ဒီပြဿနာပြည်လဲရေးအတွက်မြန်မာနိုင်ငံဘဟုဘဏ်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းဒေါ်လာတွေတန်းနဲ့ချီထုတ်ရောင်းပြီးဈေးကွက်ကိုပြန်လည်ထိန်းညှိနှိုင်ဖို့ကြိုးပမ်းခဲ့ပါတယ်။အစိုးရဘက်ကလည်းဒေါ်လာဈေးတည်ငြိမ်အောင်လှုပ်ဆောင်တဲ့အနေနဲ့တကြားနဲ့73 re-export license တွေကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကဩဂုတ်လ18ရက်နေ့မနက်ပိုင်းကစပြီးပေးပစ်လိုက်ပါတယ်။ဩဂုတ်လ19ရက်တနင်္ဂနွေနေ့မှာတော့ဒေါ်လာကို1498ကျပ်ပေါက်ခဲ့ပါတယ်။ဒါဟာအပြင်မှာပေါက်နေတဲ့ငွေလင်းနှုန်းနဲ့ဗဟိုဘဏ်ကတရားဝင်သတ်မှတ်ထားတဲ့ဈေးနှုန်းသိပ်မကွာဘူးဆိုတာကိုပြသနေတာပါ။ဘဏ္ဍာရေးဌာနမှာစီးရင်ငံ့ကြုံအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်နေတဲ့ဥက္ကန်ထွန်းကတော့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့စီးပွားရေးအခြေအနေအရအရေးပေါ်ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီလို့ထောက်ပြပါတယ
်။အဲ့မှာကျွန်တော်မှတကယ်ထိတ်ပိုင်းပါလေ။အစိုးရဘက်ကနေဥဆောင်ပြီးတော့လေ။တပတ်ပေါ်ဆိုတစ်ခါမှဟိုစီးပွားရေးလုပ်နေတဲ့ဘဏ္ဍာရေးတို့ပြည်ပေါ်ဘဏ္ဍာရေးကိုလူလူကကွန်ဖရင့်ကျနေတဲ့ချိန်မှာနှစ်ဖက်ဆုံဆုံပြီးတော့ကဲကြတယ်တစ်ဖက်ကစီးပွားရေးလူလူဘက်ကတော့ဒါဆောင်ကြည့်ဟာတို့အစိုးရတော့တခုကူစားနေပြီဒါတို့ဒီအောင်ကြည့်ရင်လည်းဆောင်ကြည့်မယ်ဆိုတဲ့စိတ်ကိုဖြစ်သွားအောင်ရှောက်ထင်းနဲ့တော့ပြရမှာလည်းကျွန်တော်မြင်တာ
အခုလိုစီးပွားရေးအရရေးပေါ်အခြေအနေဆက်ရောက်နေတဲ့အချိန်မှာတိုင်းပြည်ကောင်းဆောင်ပိုင်းကလူလူကိုပွင့်လင်းမြင်သာစွာ policy တွေချပြခြင်းမရှိတာကလည်းစီးပွားရေးအရဥဆောင်မှုဘက်မှအားနည်းတယ်ဆိုတာကိုပြသခြင်းဖြစ်ကြောင်းဥက္ကန်ထွန်းကပြောပါတယ
်ကျွန်တော်မြင်စီးပွားရေးမှာဥဆောင်မှုအားနည်းတယ်လို့ကျွန်တော်မြင်ပါတယ်တန်ကြီးကစီးပွားရေးကိုဦးထိတ်ထားမှာဆိုတာအခုဒီကလောက်ကြီးဖြစ်နေတာဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတာဝန်ရှိတဲ့ဘိုင်ကစီးပွားရေးဘာလုပ်တယ်ဆိုတာနေ့တိုင်းတင်းမှလေမသိဘူးဖွင့်နေရမယ်ငါတို့ဒါတွေလုပ်နေပါပြီတပတ်ကလည်းစီးပွားရေးကိုခရဲဘုဒ္ဓကိုငါတို့ဥဆောင်တာဝန်ပေးပါတယ်ဆိုတာကိုစီးပွားရေးကိုငါတို့ဥစားပေးနေပြီလို့ဆိုတဲ့ဒီနိုင်ငံရဲ့ဟိုဒီချိန်နေရေရေကြီးတဲ့ကိစ္စတွေကလည်းတစ်ပိုင်းပါလေ ဆီဝါယုံကတော့ပြတ်မထားပါဘူးဆိုတာပေါ့လေမြန်မာနိုင်ငံလိုအတွင်ကူးပြောင်းစေကာလဖြစ်တဲ့ငွေလဲနှုန်းစုကလည်းတည်ငြိမ်မှုမရှိသေးတဲ့အတိုင်းပြမှာတော့တမယိုးကြလှုံထုံလှုံနေတဲ့အတိုင်းချင်းကလှုံဆောင်လို့မရနိုင်ဘူးလို့လည်းဥက္ကန့်ထွန်းကဆက်ပြောပါတယ်ကျွန်တော်အမေရိကန်နဲ့တိုးတက်တဲ့နိုင်ငံတွေမှာဆိုရင်ဒီယူနီယံဘဲန်တွေပေါ့လေဟိုဖက်ဒရယ်ဘဟုဘဏ်တွေဝင်ပြီးတော့အရှင်ယ
ကျင့်နေတယ်လို့ကျွန်တော်ယူဆပါတယ်။ဒါကတိတ်ကျက်ကစီးပွားရေးကကြက်တဲနေတော့မယ်စီးပွားရေးမတည်နေဘူးလို့ကျွန်တော်ကြားနေရတာတော့စီးပွားရေးပုံပုံပြီးတော့ကြက်တဲလာတယ်ဆိုတော့ဘယ်လိုမှဒီတမန်စီးပွားရေးမူဝါဒတွေကိုလက်နဲ့တူအသုံးပြုလို့ချက်ချင်းတော့ကုစားလို့မရနိုင်ဘူးလို့ကျွန်တော်ယူဆပါတယ်။အခုလိုဒေါ်လာဈေးတက်ပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတာဟာတန်းပြီးစီးပွားကျဆင်းတာကိုရောင်း
ကျွန်တော်တို့ရဲ့တမရဥဒင်းစင်အစိုးရလက်ထက်မှာလဲစီးပွားရေးစီမံခန့်ခွဲမှုညံဖြင်းခဲ့မှုတွေပြင်ပဈေးကွက်နဲ့ကန့်ညီခြင်းရှိတဲ့စီးပွားရေးမူဝါဒတွေကြောင့်ဒေါ်လာနဲ့လဲလှယ်တဲ့နေရာမှာကျန်ဝေတာမှုကျဆင်းခဲ့တဲ့တာရကတွေရှိခဲ့ပါတယ်။အနေဒီအစိုးရတက်လာကစားတော့ကတော့ပြည်တွင်းကရောနိုင်ငံတကာကပါအစိုးရတဲ့အပေါ်ကြီးမားတဲ့မျှော်လင့်ချက်နဲ့ယုံကြည်မှုတွေထားရှိခဲ့တာကြောင့ Tambo and Nenge Teke Vudelo, Ogula Leyeniga, UNFCCI, Yamanang Kong de Mianin, Samulong Ashimia Atinjoma, Jangwe Lele no Bari Pinizele, so they're causing a pillow de Hobby away at Dwayne. See why Pinashi, Umyanga, Tetin Jojaka Bari.
I believe this achievement was due to trust, confidence, high hopes, generous support, and goodwill that people of Myanmar and the international community bestowed on the youth and energy government of Myanmar. Generous support.
ကျွန်တော်လည်းကျွန်တော်တို့ကဘာလို့လဲဆိုရှင်ပြည်သူ့ကုညီရပိုင်လဲရှင်စေနာလဲပေါ့ဒီမှာဘုတ်ဝင်အားလုံးကိုစေချင်အနေဒီဆိုရတက်လာတဲ့2014ခုနှစ်အေပီလကစလို့နောက်ထပ်လအနေငယ်အတွင်းအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1900အောက်မှာဖျားများရှိခဲ့တာပါမြန်မာအစိုးရရဲ့စီးပွားရေးပေါ်လစီဘက်မှာပြင်ဆင်ဖို့လိုအပ်ချက်ရှိတာလေအားနည်းချက်တွေကိုဥမြင်အဲ့ဒီအခါနာအတွင်းမှာထောက်ပြပြောဆိုခဲ့ပ ဆောင်မှု လို့ အပ်တယ် ဆိုတာကို လည်း တင်ပြသွားခဲ့ပါတယ် ပန်းလုံငန်းရှင် တဦး ဖြစ်တဲ့ ဦးဖေမြင့် ကတော့ တွင်းကုန်ထုတ်ကုန် မမြတ်တာတာ ကြောင့် မြန်မာစီးပွားရေး ကျဆင်းနေတာ ဖြစ်ပြီး အခုလို ဒေါ်လာငွေလဲနှုန်းနဲ့ မြင့်တက်နေတာဟာ မြန်မာနိုင်ငံက တင်သွင်းနေရတဲ့ ကုန်ပစ္စည်းတွေ ဈေးမြင့်သွားစေနိုင်တယ် လို့ ထောက်ပြပါတယ်
အင်ပို့ ဆိုလည်း ဟိုဈေးကြီးလာပါပေါ့ဗျာ အင်ပို့တွေကအများကြီးကြီးတော့မှာပေါ့ နောက် အိတ်ဆိုးဆိုတော့ပို့တော့ရပြီမဲ့လေ
ဒါအိုးအိုးကတိတ်အိုက်တယ်ပြင်းရတာပေါ့လေဒီပို့ကအများအင်ပို့ကအများများနေတော့အင်ပို့အတွက်ဆိုတော့ပို့တော့ကုန်စင်းတို့ပြင်းကုန်စင်းတွေဈေးတက်လာတာပေါ့တက်လာနိုင်တာပေါ့ဗျာဒေါ်လာဈေးတွေအခုလိုထောင်900ကျပ်ကျော်တဲ့အထိမတက်ခင်မှာကတည်းကတန်းပြေတွင်စီးပွားကျနေတာကြောင့်ကုန်စင်းတို့နေလဲတည်ရိပ်တက်နေကြတာပါတွင်းကုန်ပေါ်အများစုမိခိုအားထားနေရတဲ့မြန်မာနိုင်ငံအတွက်အခုလိုဒေါ်လာဈေးတွေအမြင့်ဆုံ ဒေါ်လာဈေးတွေမြင့်တက်နေတာကြောင့်ပြပကတင်းကုန်တွေဈေးမြင့်တက်သွားရုံနဲ့မကပဲတချို့မရှိမဖြစ်လိုအပ်တဲ့စေဝါတွေပါဈေးကွက်ထဲမှာပြတ်ကုန်ပြီဆိုတဲ့ပြောဆိုမှုတွေလည်းရန်ကုန်မြို့ကနေအကြားထွက်ပေါ်နေပါတယ်။လက်ရှိအစိုးရကလှုပ်ဆောင်နေတဲ့ဒေါ်လာဈေးတည်ငြိမ်ရေးအစီအစဉ်တွေဟာဘလောက်ထိထိရောက်အောင်မြင်မှုရှိမလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေပါလေတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါလေ။ဒါမဲ့အင်္ဂါညတည်းဒီလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်။
ဒီခါရှမ်းနဲ့ကချင်ပြည်နယ်အတွင်းကလူခွင့်ချိုးဖောက်မှုတွေအတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချုပ်ကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရေးယူမှုတွေလုပ်ခဲ့ပါတယ်။
ပြားပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်ထောက်ပံ့ဖြစ်စီမှာမဟုတ်ဘူးလို့ပြောသူတွေရှိတယ်လို့ပဲဒါလိုမျိုးရေးယူရာကြောင့်လူခွင့်ချိုးဖောက်မှုတွေအတွက်တစုံတရာအဟန့်ရှိမယ်လို့ယူဆမှုတွေလည်းရှိပါတယ်ဒါကြောင့်လဲအမေရိကန်လွှတ်တော်မှချုပ်ကဒီတပ်ပို့ပြီးတော့ရေးယူဖို့နိုင်ငံကြီးဝန်ကြီးကိုတိုက်တွန်းခဲ့ကြပါတယ်အခုလိုအမေရိကန်ပြည်သူရဲ့ရေးယူတန်ခတ်မှုဟာဘလောက်
ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်
ဒီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရသည်ရှင်အခုဆက်ပြီးတော့မဆုမြတ်မောစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ။TV စီစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့နောက်ဆိုရင်တို့ရဲ့အစီအစဉ်တွေကိုအင်တာနက်ကြားခံကနေတဆင့် online နေပေါ်ကနေတဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတဲ့နက်ဖလစ်ရဲ့ CEOကိုအေဘီသတင်းဌာနကနေတည်တံ့တွေ့ဆုံမေးမြန်းစင်မှာသူကအခုလိုပြောခဲ့တာပါ။မိုဘိုင်း၊လက်ကိုင်ဖုန်းတွေနဲ့တီဗီလုပ်ငန်းတွေရဲ့အနာဂတ်တွေနဲ့ပတ်သက်လို့ဘာတွေများအပြည့်အစုံပြောဆိုထားတယ်လဲဆိုတာကိုတော့မဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။
အေရမဖန်သားပြင်တီဗီကြီးတွေမျိုးစုံထွေးနေကြပြီမယ်လေနောက်ဆုံးလို့ရှိရင်လူတွေကရုပ်ရှင်တွေတီဗီဇာလန်တွဲတွေကိုလက်ကင်ဖုန်းတွေပေါ်ကနေပဲအကြည့်များလာကြလိမ့်မယ်လေကိုသားညုံဦးရေဒါဆိုရင်တော့ကျွန်တော်ခင်မိသွားပြီပေါ့မဆွေမောင်အခုဆိုရင်ကျွန်တော်ကရုပ်ရှင်တွေကိုလက်ကင်ဖုန်းပေါ်ကနေပြီးတော့ကြည့်နေတာဗျစပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်စဉ်လုပ်တဲ့ကမ္ဘာမိုဘိုင်းဆက်သ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings လဲပါတယ်လေ။သူ့ကို AP သတင်းဌာနကတီးတန့်တွေးဆပြီးတော့မှဒီအနာဂတ် Mobile ဆက်သွယ်ရေးနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေအကြောင်းကိုမေးတယ်။အဲ့ဒီမေးမြန်းခန်းမှာ Reed Hastings ကပြောထားတာကနောက်ဆိုလို့ရှိရင်ဒီလူတွေဟာကိုယ့်ရဲ့လက်ကင်ဖုန်းတွေကိုကိုယ်ပိုင် TV တွေလိုမျိုးအသုံးများလာကြလိမ့်မယ်တဲ့။
You know, mobile phones are just getting better and better. And first they were just for communication.
Mobile လက်ကင်ဖုန်းတွေကပူပူပြီးတော့ကောင်းလာကြပါတယ်။အစကဆက်သွယ်မှုအတွက်ပဲသုံးခဲ့ကြပေမယ့်နောက်တော့ app တွေသုံးလို့ရတဲ့ဖုန်းတွေဖြစ်လာပါတယ်။အခုဆိုရင် TV ကြည့်ဖို့အတွက်ပါဖြစ်လာပါပြီ။ကိုယ့်ရဲ့ဖုန်းပေါ်ကနေရုပ်ရှင်တွေ TV ဇာတ်လမ်းတွေကြည့်လာနိုင်ပြီဆိုတော့ထူးထူးခြားခြားအတွေ့အကြုံတွေရလာကြပါတယ်။ဖုန်းတွေရဲ့ဖန်သားပြင်တွေကလည်းရုပ်ပုံရည်တွေကောင်းတဲ့ကောင်းအောင်လုပ်လာကြပါတယ်။ data သုံးစည်းတွေကျလာတယ်ဆိုတော့ပိုပြီးကောင်းလာဖို့ပဲရှိပါတယ်
။ mobile phone တွေကကိုယ်သွားလေရာအိတ်ဆောင်တည်သွားနိုင်တဲ့ဆက်တွေဆိုတော့ကိုယ်စိတ်ကူးပေါက်လာလို့ကြည့်ကျင်တဲ့ solution ကောက်ကြည့်လိုက်ဖို့ကလွယ်တယ်ဗျ။အ
ဲဒါကြောင့်နောက်ဆိုရင် TV ရုပ်သံလွှင့်လုပ်ငန်းကြီးတွေကပါသူတို့အစီအစဉ်ထုတ်လွှင့်မှုတွေကို internet ပေါ်ကနေထုတ်လွှင့်တဲ့ပုံစံမျိုးပြောင်းလာကြလိမ့်မယ်လို့ Netflix ရဲ့ CEO ကပြောတယ်ရှင်။
Well, I think broadcast television is really going to move to the internet.
ရုပ်သံလွှင့်လုပ်ငန်းကြီးတွေကအင်တာနက်ပေါ်ကနေတဆင့်ထုတ်လွှင့်တဲ့ဘက်ကိုပြောင်းသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိ TV ရုပ်သံလွှင့်နေကြတဲ့လုပ်ငန်းကြီးတွေက Netflix တို့ YouTube တို့လိုပဲသူတို့ရဲ့ဗီဒီယိုတွေကို online ပေါ်ကနေပါကြည့်နိုင်အောင်လုပ်လာကြပါလိမ့်မယ်
။အခုကတည်းကလည်းရုပ်သံလွှင့်လုပ်ငန်းတော်များများကသူတို့ရဲ့ season တွေကို online platform တွေမျိုးစုံမှာပြန်ပြီးတော့မျှနေကြတာပါ။ဒါပေမဲ့ Now Solution TV အစီအစဉ်တွေကိုလေးတိုင်းကတစ်ဆင့်ထုတ်လွှင့်ပြသတာမျိုးတွေမဟုတ်တော့ဘဲနဲ့ Internet Online ပေါ်ကနေထုတ်လွှင့်ဖို့လှုပ်လာကြမယ်လို့သူကတော့တွက်ထားပုံရတယ်ဗျ
။ American ကဒီ Internet နဲ့ Cable TV ဝန်ဆောင်မှုပေးတဲ့လုပ်ငန်းတော်တော်များများကိုပဲကြည့်လေကိုသားညုံရဲ့သူတို့နဲ့ချိတ်ဆက်ထားတဲ့လက်ကင်ဖုန်းတို့ Smart TV တို့ Tablet Computer တွေပေါ်ကနေပြီးတော့ရုပ်သံလွှင့်လုပ်ငန်းကြီးတွေပြတဲ့အစီအစဉ်တွေကိုဓာတ်ရိုက်ကြည့်နိုင်ဖို့သူတို့ကိုယ်ပိုင် App တွေဖန်တီးလှုပ်ထားပေးတယ်လေ။ကျွန်တော်ဆိုလည်းတစ်ခါတစ်ခါသတင်းကြည့်ဖို့လောက်နေတော့ TV ရှေ့ကိုသွားမနေတော့ဘူး။ကိုယ်နားမှာရှိတဲ့ Computer ပေါ်ကနေပြီးတော့ပဲဒီဓာတ်ရိုက်လွှင့်တဲ့သတင်းကိုကြည့်လိုက်တာပဲ။ပြောရမယ်ဆိုရင်တော့အဲ့လိုကြည့်နိုင်ဖို့ Cable TV ဝန်ဆောင်မှုလုပ်ငန်းတွေကတဆင့်ခန့်လှုပ်ပေးထားတာပေါ့။ရုပ်သံလွှင့်လုပ်ငန်းကြီးတွေကလှုပ်ပေးထားတာတော့မဟုတ်သေးဘူး။
နောက်တစ်ခုကအင်တာနက်ကနေကြည့်ရင်လိုင်းတွေရောကိုယ်သုံးတဲ့ဖုန်းတို့ကွန်ပျူတာတို့ရဲ့ရေသွေးကြောင့်မှရုပ်ပုံတွေရေသွေးကတအားကွာတယ်မဟုတ်လားမဆီမောင်က
You'll see old shows and if you think about sports you'll be able to watch football in 4K and have an incredible picture quality on the internet
ဇလန်နဲ့အဟောင်းနဲ့ကြည့်နိုင်မယ်အာကစားအစီအစဉ်လေးဆိုရင်လေအင်တန်ကြည်လင်းပြသားတဲ့4K အရည်သွင်းတဲ့ကူအင်တာနက်ပေါ်ကနေကြည့်လို့ရနိုင်ပါမယ်လက်ရှိရုပ်တံလွှင့်လုပ်ငန်းတွေက4K အရည်သွင်းမျိုးနဲ့ထုတ်လွှင့်နိုင်မှုကြိုးစားနေကြတော့မှာ
Netflix
what I find is people will watch movies on a mobile screen because they can be broken up. They can watch some of it on the way to work, another part on the way home.
ကျွန်တော် ဘာပါ တွေ့တယ်ဆိုတော့ရုပ်ရှင်ကားတွေကိုလူတွေက mobile လက်ကင်ဖုန်းပေါ်ကနေကြည့်လာကြမှာပဲ ဘာလို့လဲဆိုတော့အပိုင်းခွဲကြည့်နေကြတာကိုအလုပ်အသွားလမ်းမှာကြည့်လို့ရတဲ့လောက်ကြည့်တယ်အလုပ်ပြန်မှာကျန်တာကိုဆက်ကြည့်လို့ရတယ်လေ ကျွန်တော်တို့ရဲ့ Netflix ပေးတဲ့တွေကတော့ခက်တူတူဗီဒီယိုတွေကြည့်ကြင်ကြပုံတိတ်မတွေ့ရပါဘူး YouTube ကတော့ခက်တူတူသိပ်ကောင်းတဲ့ဗီဒီယိုတွေကြည့်နိုင်အောင်လုပ်ထားပါတယ်ဗီဒီယိုခက်တူတူကြည့်ကြင်သူတွေအတွက်အဆင်ပြေတာပေါ့ဗျာ ကျွန်တော်တို့ကတော့အချင်းကြကြချိရတဲ့ရုပ်ရှင်ကားတို့ဇလန်တွဲတို့ကြည့်ကြင်ကြတဲ့သူမျိုးတွေပိုဖြစ်ပါလိမ့်မယ်
Netflix ကဒီမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း 190 ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကနေပြီးတော့တဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတာပါ Netflix ကိုလောင်းချင်ပြီးပေးပြီးတော့မှကြည့်နေကြသူစုစုပေါင်းကတစ်ကမ္ဘာလုံးမှာ63,000 ကျော်ရှိပါတယ်
Internet ပေါ်ကနေပြီးတော့ရုပ်တံအစီအစဉ်တွေထုတ်လွှင့်ပြသတဲ့လုပ်ငန်းတွေထဲမှာရှေ့ပြေးနေတဲ့ထိပ်တန်း online ရုပ်တံတွေလုပ်ငန်းကြီးလို့လဲ Netflix ကိုပြောလို့ရတယ်ဗျ
သူတို့အနေနဲ့ဒီတကမ္ဘာလုံးမှာအစီအစဉ်တွေကိုထုတ်လွှင့်ပြသွားနိုင်ဖို့လည်းရည်ရွယ်ချက်ရှိတယ်ဆိုတာကို CEO Reed Hastings ကဒီ AP သတင်းဌာနနဲ့တည်သက်မေးမြန်းခန်းမှာအခုလိုပြောသွားသေးတယ်ကိုသားညုံရဲ့
Well, hopefully we're producing all over the world. We've got our first Spanish television show ever that we're producing, Cable Girls.
ကမ္ဘာလုံးမှာကျွန်တော်တို့ထုတ်လုပ်နိုင်ဖို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ရိုက်ကူးထုတ်လုပ်ထားတဲ့ထဲကရုပ်သံလွှင့်ဌာနကနေပထမဆုံးပြနိုင်တဲ့အစီအစဉ်ကစပိန်ဘာသာပြောရုပ်သံအစီအစဉ်မှာ Cable Girls ဆိုတဲ့အစီအစဉ်ကိုအခုနွေရာသီမှာစပြပါမယ်။ပြင်သစ်ဂျာမနီနဲ့ဗြိတိန်မှာလည်းကျွန်တော်တို့အစီအစဉ်တွေထုတ်လုပ်နေပါတယ်။ဒီထက်ပိုပြီးတော့လည်းလှုပ်သွားခြင်းပါတယ်။
တူရကီမှာလည်းလုပ်နေပါပြီ။အိန္ဒိယမှာလည်းစကယ်ဂိမ်းဆိုတဲ့အစီအစဉ်ရှိပါတယ်။ကွန်ပျူတာနဲ့ဖန်တီးတဲ့ဂျပန်ကတ်တုန်းကားတွေကိုလည်းလုပ်နေပါတယ်။ကမ္ဘာပေါ်ကအကောင်းဆုံးဇာတ်လမ်းတွေကိုအားလုံးကြည့်နိုင်သိနိုင်အောင်ကြိုးစားနေတဲ့ Netflix လို့ကျွန်တော်တို့ကိုမြင်စေချင်ပါတယ်။ဆီးရီးယားမှာစစ်ဘေးဒုက္ခရောက်နေသူတွေကိုကူညီကယ်ဆယ်ပေးနေတဲ့ White Helmet ဆိုတဲ့ပရဟိတလုပ်
ကျွန်တော်တို့ရဲ့ဖုန်းတွေကိုပြသတဲ့ရုပ်ရှင်တွေဇာတ်လမ်းတွေကရှော့ဒရော့လို့မရတော့ဘူးဆိုတာကိုပြသနေပါတယ်။အဲ့ဒီပြဿနာအများစုကလည်းသူတို့ရဲ့မိုဘိုင်းလက်ကမ်းဖုန်းတွေ၊တက်ဘလက်ကွန်ပျူတာတွေပေါ်ကနေပဲကြည့်နေကြတာမို့ TVCC တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့လည်းနောက်ဆုံးလို့ရှိရင်ဒီအွန်လိုင်းပေါ်မှာပါထုတ်လွှင့်နိုင်ဖို့လှုပ်လာကြလိမ့်မယ်လို့ Netflix
ကိုသားညိုအစီအစဉ်ကိုကြီးတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မယေးဇာနာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့ဟောလိဝုဒ်ကထွက်တဲ့ရုပ်ရှင်ကားတွေထဲမှာအာရှနယ်ပွားတွေကိုကြီးပဲရုပ်ရှင်တရုပ်ဆောင်တွေဖြစ်နေထည့်သွင်းပြီးတော့အသုံးပြုထားတဲ့ပထမဦးဆုံးရုပ်ရှင်ကားဖြစ်နေ Crazy Rich Asians ရဲ့ရုပ်ရှင်ကားအမေရိကန်ပြည်သူတို့လာမှာယုံတင်ပြသနေပါပြီ
Okay, and what about your cousin Eddie? You know, never talked about him.
Well, Eddie's a big finance guy in Hong Kong, a real family man.
American Biazuma, Bigere, Dauja, Ogola, Sakoni, and Majondine, Yoshinka, the Gagaro. Personal identity. Mimi Redu Bewa, Psipes Rago, Pianaimo, Lone Zare, Asha Nevare, Jan, Shaikutare, Crazy Rich Asian Surezaka, Psipai. Tayevada, Bian Pioyamezino, လုံးဝမယုံနိုင်စရာချမ်းသာလာတဲ့အာရှနယ်ပယ်တွေလို့အဓိပ္ပာယ်ရပါတယ်ဒီလိုအထူးသဖြင့်အရှေ့တောင်အာရှနိုင်ငံတွေရဲ့မြန်မာရဲ့ယဉ်ကျေးမှုတွေကိုကဘာသိအောင်လို့ကြားနိုင်တဲ့ကားမျိုးဟောလိဝုဒ်မှာရိုက်ကူးနိုင်တဲ့အတွက်ဒီရုပ်ရှင်မှာပါဝင်တရုတ်ဆောင်တဲ့အဖွဲ့သားတွေအမှန်တမ်းအကူအညီကြတာပါ
So to hear people be like thank you I'm like no thank you like
ဒီရုပ်ရှင်ကမှာမင်းသမီး Constant Wu မင်းသမီးကြီး Michelle Yu အမေရိကန်နိုင်ငံသားတရုတ်နယ်ပွားမင်းသမီး Aquafina နဲ့တရုတ်ဆောင်တဲ့ Henry Golden တို့ပါဝင်တရုတ်ဆောင်ထားပြီးတော့ဒီရုပ်ရှင်ကားကနှစ်ပေါင်း25နှစ်အတွင်းမှာ Hollywood ပင်မရုပ်ရှင်ကားတကားမှာအာရှတရုတ်ဆောင်တွေကြီးပါဝင်တဲ့ပထမဦးဆုံးရုပ်ရှင်ကားလည်းဖြစ်ပါရင်မင်းသမီး Constant Wu ကစင်ကာပူနေတဲ့သူ့ရဲ့ချစ်သူစီကိုလိုက်သွားတဲ့တက္ကသိုလ်ပါမခတဦးအနေနဲ့တရုတ်ဆောင်ထားတာပါကိုရောက်တော့မှသူ့ရဲ့ချစ်သူမိသားစုကနိုင်ငံရဲ့အချမ်းသာဆုံးမိသားစုတစ်စုဖြစ်နေတာတက်အံ့တော်နဲ့သိလိုက်ရပါတယ်။ဒီရုပ်ရှင်ကားကစင်ကာပူကျွန်းနိုင်ငံလေးရဲ့ခေတ္တနဲ့ခင်ဟောင်းပြည်သူကလက်ရာတွေရောစပ်မှုနဲ့တန်ရှင်းတက်ရက်တဲ့ပန်းခြံတွေချစ်စရာကောင်းတဲ့ပင်လယ်ကမ်းကြီးစားမိန်နမ်းမေးစာတွေနဲ့ဂီတဆန်တွေလွင့်ပြန်နေတဲ့စင်ကာပူရဲ့ခန္ဓာလှပမှုတွေကိုမိမောင်းထုတ်ပြထားပါတယ်။ရုပ်ရှင်ဇာတ်လမ်းထဲမှာတော့အနောက်တိုင်းနဲ့အရှေ့တိုင်းရင်ကျင်းမှုကြောင့်မှာတဟဇာတာမဖြစ်လာတဲ့အထက်တန်းဝါရဲ့တောက်ပဝင်ကြွားတဲ့ပါတီတွေနှလုံးသားရင်ရှုပ်ထွေးမှုတွေကိုဇက်အင်တည်ထားပြီးတော့ရှေးရိုးဆန်တဲ့လူချမ်းသာတရုတ်မိသားစုနဲ့ခေတ္တမှာပေါက်ပွားလာတဲ့တထေးတွေကြားမှာအပြိုင်မှုတွေကိုလည်းတွေ့ရမှာပါဝိတုကိုပြန်ရိုက်ထားတဲ့ဒီရုပ်ရှင်ရဲ့ဒါရိုက်တာ John M. Chu ကတော့ဒီရုပ်ရှင်ကိုရိုက်ကူးခဲ့ပြီးတော့တန်းနိုင်နေတာနဲ့ကြော်ညာတွေလုပ်ထားပါတယ်ကျွန်တော်တို့နေမိတ်ညမိတ်စူးစမ်းခဲ့ကြတာပါပြည်သက်လက်ခံမခံဆိုတာကတော့စောင့်ကြည့်ရမှာပါရုံဝင်လူများတော့မှရှေ့လျှောက်ဒီလိုရုပ်ရှင်ကားမျိုးတွေထပ်ပြီးရိုက်လို့ရမှာပါလို့ပြောသွားခဲ့ပါတယ်။လူတွေလက်မခံပါဆိုလို့မရိုက်ရဲပဲဖြစ်နေတဲ့ကားတွေလည်းအများကြီးရှိနေပါသေးတယ်တဲ့။အဲ့တော့ဒီလိုမျိုးပထမအဆုံးယုံတင်တဲ့သတင်းပတ်မှာဒီရုပ်ရှင်အခြေအနေဘယ်လိုရှိမလဲဆိုတာကိုအဲ့ကားတွေကိုရိုက်ချင်တဲ့သူတွေစောင့်ကြည့်နေကြတာပါ။ဒီကားအဆင်ပြေပြီဆိုရင်တော့တခါလာလဲဒီဇလန်တခါလာလဲဒီဇလန်နဲ့ရိုးရီနေတဲ့ဇလန်ဟောင်းတွေကနေကွဲပြားတဲ့ပဝင်းကျင်အခြေအနေကိုရိုက်ပြတဲ့ရုပ်ရှင်ကားတွေထပ်ပြီးတော့ထွက်လာဖို့ရှိပါတယ်လို့ပြောသွားပါတယ်။ဒီရုပ်ရှင်ကမှပါဝင်မှုတရုတ်ဆောင်တွေကတော့ထိုင်ဝမ်တရုတ်မလေးရှားဖိလစ်ပိုင်ဗြိတိန်နဲ့အမေရိကန်ဩစတြေးလျတို့ကနေရွေးချယ်ခဲ့တာဖြစ်ပါတယ်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြီးကြပါစေနော်။ Oh yeah, my own yeah. Oh yeah, my own yeah.
မင်းစနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့တနင်္လာညရဲ့နောက်ဆုံးပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်မှာတော့ဒေါက်တာတေဇဘာကိုယုံကြည်တယ်လဲဆိုတာကိုတင်ဆက်ပေးကြပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ယုံကြည်ရတဲ့ခုပြောပြခြင်းပါတယ်ကျွန်တော်ကအမေရိကန်ပြည်ထောင်စုကိုပညာသင်ယူဖို့ရောက်ရှိနေခဲ့ပါတယ်စာသင်နှစ်အစိတ်ပိုင်းတစ်ခုကိုချက်ကျော်ပြီးတဲ့အခါမှာကျွန်တော်ယုံကြည်ရတဲ့ခုကကျွန်တော်တို့တွေစူးစမ်းအားထုတ်မှုနဲ့ဉာဏ်ရည်ဉာဏ်သွေးမှာသူတို့တွေကိုရှင်းနိုင်စွမ်းရှိတယ်ဆိုတာပါပဲတစ်ခုသာကွာခြားသွားတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါကတော့အရေးကြီးဆုံးဖြစ်တဲ့ပညာရေးစနစ်ပါပဲကျွန်တော်မြင်မိတဲ့ပထမအဦးဆုံးကွာခြားချက်ကသူတို့တက္ကသိုလ်တွေကအုပ်ဆိုးသူမင်းဆိုးရတွေရဲ့စွမ်းမှုမှုအောက်မှာရှိမနေတာပဲဖြစ်ပါတယ်တက္ကသိုလ်တွေကိုအောင်မောက်ခတွေဆရာဆရာမတွေကသာကြီးစိုးပြီးဘာသင်မယ်ဘာလေ့လာကြမယ်ဆိုတာသူတို့ပဲဆုံးဖြတ်ကြပါတယ်ဆရာဆရာမတွေကိုသင်ကြားရေးစွမ်းရည်သူတည်တနာဆွမ်းရည်ရင်းနဲ့ပါအကဲချက်ပြီးကျောင်းသားတယောက်အောင်မယ်ကြမယ်ဆိုတာလေအဲ့ဒီဇာတ်လေးရပဲဆုံးဖြတ်ကြပါတယ်အဲ့ဒီအတွက်ဘယ်မင်းအစိုးရတွေဟာမှဝင်ရောက်မဆွတ်ဖက်ကြပါဘူးစာသင်ခန်းတွေမှာဆရာနဲ့တပည့်တွေကအမှန်တရားကိုရှာဖွေဖို့ဆွေးနွေးငင်းခုန်ကြပြီးအဲ့ဒီအတွက်အုပ်ဆိုးသူမင်းများရဲ့ညှို့ညင်မှု ောင်းနေစရာမလိုပါဘူးတက္ကသိုလ်ဆိုတာပညာနဲ့ကျင့်ဝတ်တာကိုးကွယ်တဲ့နေရာလို့ကျွန်တော်ယုံကြည်နေမိပါတယ်တောင်းသားအဖွဲ့တွေသမဂ္ဂတွေအပြိုင်အယိုင်ရှိပြီးဒါတွေကတောင်းသားတွေအတွက်အပြင်လောကကြီးတွေကစောင့်ကြိုနေတဲ့စင်ခေါ်မှုတွေကိုလိုအပ်တဲ့ကိုယ်ရည်ကိုယ်သွေးတွေမွေးကြတဲ့နေရာပါအတန်းပြီးလို့ကျောင်းရှိမြေခင်းမြေမှာထိုင်ရင်ကိုယ်ကာယလေးချင်းယုံနေရပဇားခုံစားနေတဲ့တောင်းသားတွေတောင်းသူတွေကိုနေကြည့်နေမိတယ်ဟိုးခက်လန်းလန်းကကြီးမားခန့်ညားတဲ့ပေါ်လုံးကွင်းကြီးကတောင်းပေါ်လုံးတင်းရဲ့ပွဲတွေမှာအားသေးတံတွေတော်တော်ညံနေလေးရှိတယ်မောင်ရီပြိုးတဲ့ညနေတွေမှာအနုပညာကျောင်းရဲ့ဒီဂီတာအဖွဲ့ကကန်တော်ဝင်သေးသွားတွေကိုတိခတ်ကြပါလူတော်တွေကတော့စနေဆိုးထဲမှာလေပေါ်ထွက်နေအောင်မှာပါပဲဒါပေမဲ့နိုင်ငံတနိုင်ငံလူမျိုးတစ်မျိုးလုံးချီပြီးရှင်နိုင်စွမ်းကတော့အဲ့ဒီနိုင်ငံရဲ့ပညာရေးစနစ်ကအဆုံးဖြတ်ပေးတယ်လို့ကျွန်တော်ယုံကြည်နေမိပါတယ်ကျွန်တော်တို့တွေကတော့ကမ္ဘာမှာအာရှတိုင်းမှာအရှိတောင်အာရှမှာပါရှင်နိုင်စွမ်းမရှိခဲ့တာကြာပါပြီအတိတ်အချိန်ကတော့ထဲဝါခဲ့ပါတယ်အဲ့ဒီထဲဝါခဲ့တဲ့အတိတ်ကိုပြန်တွေးရင်တမိုင်းလေးကတက္ကသိုလ်တစ်ခုဟာခုချိန်ထိတောက်ခတ်အချင်းကျခံရတာကိုမသက်မသာတွေးမိနေတယ်အတိတ်ဆိုးရဲ့အရေးတွေစနစ်ဆိုးတွေဖြတ်ကျော်ပြီးသွားရင်အဲ့ဒီတက္ကသိုလ်မှာခန်းကိုယ်တွေတဖန်ပြန်မွေးလာအောင်မယ်လို့ကျွန်တော်ယုံကြည်နေမိပါတယ
်ဘာသာပြင်ဆင်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်အားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်တင်းနာညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24/40/41နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါလေရှင်အစီအစဉ်တွေအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမတ်စင်ကြီးထိုက်ကတလှည့်ပြောပြပေးပါအောင်ရှင
်တာလီဘန်ဘက်ကအပြစ်ခတ်ရဆေးရည်ကိုတရားဝင်မကြီးညာပဲနဲ့တော့လက်မခံဘူးလို့အာဖဂန်ဆွေရက်ကပြောဆိုလိုက်ပါတယ်။မနေ့တနင်္ဂနွေနေ့တုန်းကအာဖဂန်သမ္မတအာရှရက်ဂန်နီကတာလီဘန်ဘက်ကတုံ့ပြန်လာရင်3လကျော်ကြာအပြစ်ခတ်ရဆေးမယ်လို့ကြေညာထားတာဖြစ်ပါတယ်။ဒီတဲ့ဘက်မှာချက်ရောက်တဲ့ဤပွဲတော်ကာလမှာ၄ရက်ကြာအပြစ်ခတ်ရဆေးထားဖို့ဒေသဆိုင်ရာတာလီဘန်တပ်မှုတွေကိုခေါင်းဆောင်ပိုင်းကညွှန်ကြားထားတယ်လို့တာလီဘန်သတင်းရင်းမြစ်တွေကပြောပါတယ်။ဒါပေမဲ့လည်းတရားဝင်ကြေညာဖို့တော့ရှိပုံမရပါဘူး။တာလီဘန်ခေါင်းဆောင်ပိုင်းကအပြစ်ခတ်ရဆေးရေးတရားဝင်မကြေညာရင်တော့အစိုးရတပ်ဖွဲ့တွေကတာလီဘန်အပေါ်စစ်ဆင်ရေးဆက်လုပ်မယ်လို့လည်းဒီကနေ့တနင်္လာနေ့မှာသမ္မတရဲ့ပြောခွင့်ရကပြောဆိုထားပါတယ်။တောင်ကိုရီးယားနိုင်ငံကအသက်ကြီးရွယ်ဦး90လောက်ဟာကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကွဲပြီးဆယ်စုနှစ်6ခုကျော်ကြာကွဲကွာနေတဲ့မြောက်ကိုရီးယားနိုင်ငံကဆွေမျိုးတွေနဲ့ပြန်ပြီးတွေ့ဆုံခဲ့ကြပါတယ်။တောင်ကိုရီးယားကဘတ်စကာတန်မြောက်ကိုရီးယားနိုင်ငံတဲကိုဖျက်ချော်ပြီးနိုင်ပိုင်းအချာမှာပဲနှစ်နိုင်ငံကဆွေမျိုးတွေဟာမြောက်ကိုရီးယားရဲ့ကွမ်ကန်တောင်အပန်းဖြေစခန်းမှာဒီကနေ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံလမ်ဘော့ကျွန်းနဲ့အနီးအနားကဆမ်ဘာဝါကျွန်းတို့မှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်အနည်းဆုံးလူ10ဦးသေဆုံးခဲ့ရပါတယ်။6.6 မဂ်နီတျူပြင်းအားရှိတဲ့ငလျင်ကြောင့်အဓိကသေဆုံးရတဲ့အကြောင်းရင်းကတော့အဆောက်အုံတွေပြိုကျတာကြောင့်ဖြစ်တယ်လို့ဘေးဒုက္ခစီမံခန့်ခွဲရေးဌာနပြောခွင့်ရကပြောဆိုထားပါတယ်။စင်ကာပူနိုင်ငံကိုအလုသဘောခီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့လီကွမ်းယူပြည်သူ့ရေးရာမူဝါဒအကြောင်းကိုတွားရောက်ပြီးကျောင်းဘုတ်အဖွဲ့အကြီးအကဲဖြစ်တဲ့ဝါရင်ဝင်ကြီးကိုချောက်တောင်နဲ့တွေ့ဆုံပါတယ်။စင်ကာပူသမ္မတဟာလီမာရက်ကွတ်နဲ့တော့မနေ့ဖြန်အင်ကာနီမှာတွေ့ဆုံမှာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါလေရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါလေ။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonye ဖြစ်ပါလေရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါလေ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမို့ပြန်ပြီးတော့နားဆင်နိုင်ကြပါလေရှင်။တော်တာရှင်တွေအားလုံးရှင်လန်းချမ်းနေကြပါစေ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။ကောင်းသောညချမ်းဖြစ်ကြပါစေ။
This program has come to you from the Voice of America, Washington.